စင်ဘူနိုင်ငံကစင်ယူနီယံမှာကွယ်လွန်သွားခဲ့သူဇင်ဘာဘွေသမ္မတဟောင်းရောဘတ်မူဂါဘီရဲ့နောက်ဆုံးခရီးစပနာအခမ်းအနားကိုလာမယ့်သတင်းပတ်ကောင်မှာဇင်ဘာဘွေနိုင်ငံမျိုးတော်ဟာရော်ရီမှာကျင်းပမှာဖြစ်ပါတယ်။တချို့ဇင်ဘာဘွေပြည်သူတွေကသူတို့ရဲ့ကောင်းဆောင်ဟောင်းအတွက်ဝမ်းနည်းပူဆွေးနေကြပါတယ်။မူဂါဘီကတချို့ပြည်သူတွေအတွက်သူရဲ့ကောင်းဖြစ်လို့အငင်းပွားပွဲကောင်းဆောင်တူလည်းဖြစ်လို့နေပါတယ်။ဖေဗူလာသတင်းတော့မာခင်ဂါဇဗင်းဘာသတင်းပေးပို့ထားတာကိုအခြေခံပြီးဆက်လက်တင်ပြပေးပါမယ်။နားဆင်ကြပါခင်ဗျာ။ဇင်ဘာဘွေနိုင်ငံကောင်းဆောင်ဟောင်းရောဘတ်မူဂါဘီကွယ်လွန်သွားတဲ့ကြောင့်တပြိုတသက်ဖြစ်နေကြတဲ့ဇင်ဘာဘွေပြည်သူတချို့ဟာမြို့တော်ဟာရာရေနဲ့ကီလိုမီတာ100လောက်ဝေးတဲ့မူဂါဘီရဲ့အိမ်မှာစုဝေးရောက်ရှိနေကြပြီးသူတို့ရဲ့ဝမ်းနည်းပူဆွေးမှုကိုပြသခဲ့ကြပါတယ်။အဲ့ဒီတဲ့ဖေဗီဖလစ်တက်စ်လည်းတယောက်အပါဝင်ပေါ့
။ဘာဘာတွေတူအိုင်းစွေးစည်းစားအဲ့တော်ဒီကနိုင
်ကျမတို့အတွက်သူကအာဇာနည်တရေကောင်းတယောက်ပါကျမတို့ကိုပိုကောင်းတဲ့လူတွေဖြစ်အောင်လုပ်ပေးခဲ့ပါတယ်အခုတော့အရင်ကနဲ့မတူတော့ဘူးအဖေကြီးကိုကျမတို့ဆုံးရှုံးလိုက်ရပါပြီ
ဒါပေမဲ့မူဂါဘီဟာဇင်ဘာဘွေပြည်သူတိုင်းရဲ့လေးစားကြည်ညိုမှုကိုခံရသူတော့မဟုတ်ပါဘူးအသက်32နှစ်အရွယ်ဆမ်ကလစ်စတိုဂဘာရာဂါရောမူဂါဘီကိုအဖြစ်တင်စရာတွေရှိနေပါတယ
်မူဂါဘီစနစ်ထဲကချင်းကမ်ဘိုတီ
မူဂါဘီကသူရဲကောင်းမှမဟုတ်တာသူ့ကိုသူရဲကောင်းအာဇာနည်လို့ကျွန်တော်တို့ပြောလို့မရဘူ
းဂဘာရာရဲ့အသက်မွေးဝမ်းကြောင်းအလောက်ကဟာရရီမြို့အပြင်5ကီလိုမီတာလောက်မှာထင်းတွေရှာပြီးပြန်ရောက်ရတဲ့အလောက်ပါမူဂါဘီရဲ့အုတ်ချိုရီအောင်တားကောင်ဖြစ်ခဲ့ရလို့သူအလုတ်ကင်မဲ့ဖြစ်ရတာဆိုပြီးမူဂါဘီမှာတာဝန်ရှိတယ်လို့ဆိုပါတယ်
။မူဂါဆိုကအော်ဘာကထရိုင်ဒီစာဘူဘူဒီစာညကမူရန်ပတိ
နမရီသူကကိုလိုနီစနစ်ကိုတိုက်ပွဲဝင်ခဲ့သူပါ။ဒါပေမဲ့လွတ်လပ်ရေးကြပြီးတော့လေသူ့ကြောင့်ကျွန်တော်တို့ဆက်ပြီးဒုက္ခရောက်ကြရတာပဲ။အခုလက်ရှိခေါင်းဆောင်နေနေနဲ့မူဂါဘီလုတ်ခဲ့တဲ့အမားတွေကိုကြည့်ပြီးသင်ငန်းစာယူတင်း
ရှဒရက်မခေါက်ကတော့ဇင်ဘာဘွေရဲ့စီးပွားရေးဆိုးရွားတာဟာပိတ်ဆို့မှုတွေကြောင့်လို့ဆိုပါတယ်။မူဂါဘီလုံးလုံးမဟုတ်ပါဘူးတဲ့
။အာလုံးလုံးကပတ်စကနစကူဒီရဲ့ဦးတီမတ်ကူ
မူဂါဘီကိုဆုံးရှုံးရလို့သူတော်တော်ခံစားရကြောင်းမူဂါဘီဟာအခမဲ့ပညာရေးကိုဖန်တီးပေးခဲ့သူဖြစ်ကြောင်းနဲ့မူဂါဘီဟာစီးပွားရေးကိုဖျက်ဆီးခဲ့တာမဟုတ်ကြောင်းသူကပြောပါတယ်။ရောဘတ်မူဂါဘီဟာဇင်ဘာဘွေနိုင်ငံကိုသူစစ်ပေါင်း40နီးပါးအုပ်ချုပ်နေခဲ့တဲ့အတွင်းဆိုးရွားတဲ့နိုင်ငံစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုတွေအပေါ်အပြစ်ဖော်ခဲ့သူပါ။2000ခုနှစ်မှာလူပြည်လက်သမားတွေရဲ့မြေတွေကိုမူဂါဘီကအကြမ်းဖက်နီးနဲ့သိမ်းယူခဲ့ပြီးနောက်ပိုင်းမှာအနောက်နိုင်ငံတွေကပိတ်ဆို့အရေးယူမှုတွေစတင်လှုပ်ဆောင်ခဲ့တာပါ။လူခွေးနဲ့ပတ်သက်လို့ကတော့မူဂါဘီဟာမရဏတပ်သားတွေစီလွတ်ပြီးအတိုက်ခံတွေကိုလှုပ်ကြံပြီးအပြတ်ရှိခဲ့တယ်လို့ဆွဆွဲခံခဲ့ရပါတယ်။ရွေးကောက်ပွဲမျိုးမသားလုပ်တယ်လို့လည်းဆွဆွဲခံခဲ့ရပါတယ်။ပြီးခဲ့တဲ့အပတ်တောက်ကြနေ့ကလူကြီးယောဂာနဲ့ဖြားနာကွယ်လွန်ခဲ့သူရောဘတ်မူဂါဘီဟာတည်ဆုံးချိန်မှာအသက်95နှစ်ရှိပြီဖြစ်ပါတယ်။အစိုးရအစီရင်ခံစာမှတ်တမ်းတစ်ခုအရမူဂါဘီရဲ့ဇာပနာကိုစနေနေ့မှာဟာရာရီအမျိုးသားအားကစားရုံမှာပြုလုပ်မှာဖြစ်ပြီးမြေမြုပ်ဂျိုပွဲကိုတော့နောက်တရမှာပြုလုပ်မှာဖြစ်တယ်လို့ရိုက်တာသတင်းတစ်ပုဒ်ကဆိုပါတယ်။ရောဘတ်မူဂါဘီကိုတချို့ကသူရဲကောင်းလို့မြင်ကြပါတယ်။တချို့ကတော့အာဖရိကရဲ့ဂျုံအိုးကြီးလို့တင်စားခေါ်ခဲ့ရတဲ့ဇင်ဘာဘွေရဲ့စီးပွားရေးကိုဖျက်ဆီးပစ်ခဲ့သူရွေးကောက်ပွဲဒီမှာမယုံမသားအနိုင်ရအောင်လုပ်သူနဲ့ပြည်သူတွေအပေါ်အကြောက်တရားနဲ့ဓာမိုးအုပ်စိုးသူတယောက်ဖြစ်မြင်ကြကြောင်းပါခင်ဗျာ